တရုတ်အစိုးရကိုယ်စားလှယ်ကနေဒုံဒုံတက်တက်ညှိနှိုင်းဆောင်ရွက်ပေးတာကြောင့်ဒုတိယကြိမ်မြောက်21ရာစုပင်လုံညီလာခံလာတက်တဲ့ဝါတက်ဖွဲ့ခေါင်းဆောင်တွေဟာဖွင့်ပွဲလောက်ပဲတက်ပြီးမေလ29ရက်နေ့နေပြည်တော်ကနေပြန်ထွက်ခွာသွားကြပါပြီ။ညီလာခံမှာဝင်ရောက်လေ့လာတာဆွေးနွေးတာမျိုးလုပ်မသွားဘူးဆိုတဲ့သဘောပါ။ဝါတက်ဖွဲ့ခေါင်းဆောင်တွေနေပြည်တော်မှာရှိနေချင်းနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်အပါအဝင်အခြားပုဂ္ဂိုလ်တချို့နဲ့တွေ့ဆုံဆွေးနွေးတာလုပ်ခဲ့သလိုကြိုတင်ယူဆောင်လာတဲ့မှတ်တမ်းတစ်စောင်ကိုလည်းသတင်းမီဒီယာတွေစီဖြန့်ဝေပေးခဲ့ပါတယ်။ဝါပြည်နယ်နှင့်မြန်မာအစိုးရတို့အကြားတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက်ပြင်ဆင်ခြင်းနှင့်ပတ်သက်၍ကမ်းလှမ်းခဲ့သောဖြစ်စဉ်လို့နာမည်ပေးထားတဲ့အဲ့ဒီမှတ်တမ်းမှာသတင်းဌာနတွေနဲ့နိုင်ငံရေးသမားတွေအရင်ကမသိသေးတဲ့အချက်တချို့ပါဝင်တာတွေ့ရပါတယ်။တကယ်တော့မြန်မာနိုင်ငံညီညွတ်ရေးဖြစ်စဉ်မှာအင်အားကြီးလက်နက်ကိုင်တွေဖြစ်တဲ့ဝါတပ်ဖွဲ့၊ကချင်တပ်ဖွဲ့အပါအဝင်တရုတ်နယ်စပ်ကလက်နက်ကိုင်တွေနဲ့ဆွေးနွေးမှုဖြစ်စဉ်တွေဟာအရေးကြီးပါတယ်။ညီလာခံကာလအတွင်းဝါတပ်ဖွဲ့ကသတင်းမီဒီယာတွေကိုဖြန့်ဝေသွားတဲ့မှတ်တမ်းမှာဘာတွေပါသလဲ။အစိုးရတပ်မတော်နဲ့ဝါဥဆောင်တဲ့မဟာမိတ်အဖွဲ့တွေကြားညီညာရေးတည်ဆောက်မှုအဆင်ပြေနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဝါတပ်ဖွဲ့ရဲ့မှတ်တမ်းမှာအခန်း၅ခန်းစာမျက်နှာ73မျက်နှာပါဝင်ပါတယ်။ဤတန်းဖော်ပြချက်မှာဝါတပ်ဖွဲ့အနေနဲ့အရင်မြန်မာအစိုးရနဲ့အဆင့်3ဆင့်ညီညာရေးစာချုပ်ကိုလက်မှတ်ထိုးထားတဲ့အကြောင်းနောက်ပြီးဝါမိုင်းလာနဲ့မြန်မာတပ်ဖွဲ့တွေဟာလည်းတိုက်ပွဲမဖြစ်ငြိမ်းချမ်းတဲ့အနေအထားမှာရှိနေတာကြောင့်တတိုင်းပြည်လုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲစာချုပ် NCA မှာလက်မှတ်ထိုးဖို့မလိုဘူးလို့ခံယူထားတဲ့အကြောင်းတရုတ်နယ်စပ်မှာမြမတက်မတော်နဲ့ကိုကန့်တအောင်းပလောင်အပါအဝင်တိုင်းသားတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာကြောင့်ငြိမ်းချမ်းရေးဖွံ့ဖြိုးရေးကိုဖော်ဆောင်နိုင်တဲ့ပတ်ဝန်းကျင်မရှိဘူးလို့ခံယူတဲ့အကြောင်းဒါကြောင့်ကိုကန့်တအောင်းနဲ့ရခိုင်အေအေတပ်ဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပါဝင်လာအောင်သူတို့အနေနဲ့စူးစမ်းခဲ့တဲ့အကြောင်းဒါပေမဲ့မြမအစိုးရဘက်ကအဲ့ဒီအချက်ကိုလက်မခံခဲ့တဲ့အတွက်ပြဿနာကိုဖြေရှင်းနိုင်ခြင်းမရှိဘဲဒီကနေ့အထိအချိန်ရှည်ကြာခဲ့ရတယ်လို့ဖော်ပြထားပါတယ်။အခြားတစ်ဖက်မှာတော့တရုတ်အစိုးရဘက်ကနေဝါနဲ့မိုင်းလာအဖွဲ့တွေကိုမြမအစိုးရဥဆောင်အကောင့်ထဲပေါ်နေတဲ့တနိုင်ငံလုံးဆိုင်ရာအဖြစ်ခက်ရစဲရေးစာချုပ် NCA မှာလက်မှတ်ထိုးဖို့တောင်းဆိုခဲ့တဲ့အကြောင်းဒီအတွက်ဝါအဖွဲ့ဟာတရုတ်တွေရဲ့တောင်းဆိုချက်ကိုတုံ့ပြန်ဖို့လက်ရှိကြုံနေရတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုထိုးဖောက်နိုင်ဖို့အတွက် NCA မှာလက်မှတ်မထိုးဘူးဆိုတဲ့သဘောထားကိုပြောင်းလဲလိုက်တယ်လို့ဖော်ပြထားပါတယ
်။ဒီအတွက်ဝါအဖွဲ့ဟာငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ပြီး NCA ကအချက်တချို့ကိုပြင်ပေးရင်သူတို့အနေနဲ့လက်မှတ်ထိုးနိုင်တဲ့အကြောင်းကမ်းလှမ်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီခါငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူကတပ်မတော်ဘက်ကသဘောတူရင်လက်ခံနိုင်တယ်ဒါကြောင့်တပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ဆက်သွယ်ဖို့အကြံပေးပြီးဆက်သွယ်စီခဲ့တယ်လို့သိရပါတယ်။ဝါအဖွဲ့နဲ့တပ်မတော်လျှို့ဝှက်ဆက်သွယ်ညှိနှိုင်းချက်အရတပ်မတော်ဘက်က NCA စာချုပ်နဲ့ပတ်သက်ပြီးခေါင်းစဉ်ကိုမပြင်ရအချက်နှဲငယ်ပဲဆိုရင်ပြင်မယ်။ဒီလုပ်ငန်းစဉ်တွေညှိနှိုင်းရမှာ NLD အစိုးရမပါစေဘဲဝါအဖွဲ့နဲ့တပ်မတော်နှစ်ဖက်ပဲဆွေးနွေးသွားမယ်လို့အကြောင်းပြန်တယ်ဆိုပြီးမှတ်တမ်းမှာဖော်ပြထားပါတယ်။အဲ့ဒီနောက်2019မတ်လ20ရက်နေ့မှာဝါအဖွဲ့ဟာပြင်ဆင်ထားတဲ့ NCA စာချုပ်အင်္ဂလိပ်ဘာသာမူတပ်မတော်ကိုပေးအပ်ခဲ့ပြီးဧပြီလတရနေ့မှာမြန်မာဘာသာမူကိုပေးအပ်ခဲ့တယ်လို့ဆိုပါတယ်။ဒါကိုတပ်မတော်ဘက်ကလက်ခံရရှိကြောင်းနဲ့စုပေါင်းလေးလသုံးသပ်ဖို့သဘောထားဖော်ပြခဲ့တယ်လို့သိရပါတယ်
။အခန်းလေးမှာတော့မြန်မာဘက်မှဝါပြည်အခက်အခဲများစွာကြုံတွေ့နေရသောငြိမ်းချမ်းရေးအခြေအနေကိုထိုးဖောက်ဖြေလျှော့နိုင်ရန်ကြိုးပမ်းမှုကိုလူသိရှင်ကြားအဆက်ခွဲစော်ကားခြင်းဆိုပြီးခေါင်းစဉ်တက်ထားပါတယ်။ဒီခေါင်းစဉ်အောက်မှာတော့ဝါအဖွဲ့ကကြီးမှုကျင်းပတဲ့ဧပြီလ19ရက်ပန်ခမ်းထိပ်တည်အစည်းအဝေးပြီးတမရယုံပြောခွင့်ရဦးစော်ထေကအဲ့ဒီအစည်းအဝေးဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းမူလ NCA အတိုင်းပဲလက်မှတ်ထိုးရမယ်ဆိုတဲ့အကြောင်းပြောဆိုခဲ့သလိုဒေါ်ဆန်းစုကြည်ကိုယ်တိုင်တက်ပြီးဧပြီလ24ရက်နေ့မှာကျင်းပတဲ့ JICM အစည်းအဝေးမှာဒုဗိုလ်မှူးကြီးစိုးဝင်းက NCA ပါအချက်တွေကိုစလုံးတစ်လုံးတောင်မှပြင်ဆင်ခွင့်မပြုကြောင်းပြောခဲ့တယ်လို့ဆိုပါတယ်။တကယ်ဆိုတက်မတော်အနေနဲ့ဝါအဖွဲ့အစိုးပြုထားတဲ့ NCA ပြင်ရေးမူကြမ်းကိုလက်မခံနိုင်ရင်လဲသွားရောက်ညှိနှိုင်းတဲ့ကိုယ်စားလှယ်ကိုအသိပေးနိုင်ပါရဲ့နဲ့အခုလိုမီဒီယာတွေကိုဖွင့်ချပြောဆိုလိုက်တာဟာဝါပြည်ကိုလူသိရှင်ကြားအဆက်ခွဲလိုက်တာပဲဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ်။ဤကုန်းချုပ်မှာတော့ဝါအဖွဲ့အနေနဲ့ပဋိပက္ခတွေဖြေရှင်းဖို့အတက်နိုင်ဆုံးစ조사သွားမယ်။တိုက်ပွဲတွေကိုလည်းအလွယ်တကူစတင်မယ်မဟုတ်ပါတကယ်လို့အစိုးရနဲ့တပ်မတော်ဘက်ကသာဝါအဖွဲ့တင်ပြထားတဲ့စာချုပ်ပြင်ဆင်ချက်ညှိနှိုင်းဆွေးနွေးမှုကိုလက်မခံခဲ့ရင်သူတို့အနေနဲ့လုံးဝမတက်နိုင်တော့ပါဘူးဆိုပြီးဖော်ပြထားပါတယ်။တကယ်တော့ဒီမှတ်တမ်းကိုပြီးခဲ့တဲ့ဧပြီလ30ရက်နေ့ကတည်းကပြုစုထားခဲ့တာပါ။ မေလ24ရက်နေ့21ရာစုပင်လုံညီလာခံဖွင့်ပွဲနေ့မှာလဲဝါတက်ဖွဲ့နဲ့မဟာမိတ်အဖွဲ့ခေါင်းဆောင်တွေရှေ့မောက်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအခုလိုပြောဆိုခဲ့ပါသေးတယ်။တက်ချုပ်က MCA ကိုလစ်လျူရှိပြီးအခြားလမ်းကြောင်းနောက်ထပ်လမ်းကြောင်းဒုတိယလမ်းစဉ်ဆိုတဲ့အခေါ်အဝေါ်တွေသုံးစွဲလှုပ်ဆောင်နေခြင်းဟာငြိမ်းချမ်းရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တို့ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုမလိုလားခြင်းသာဖြစ်ပါတယ်။ဒါဟာဆွေးနွေးညီနိုင်အဖြေရှာရေးလမ်းစဉ်ကတွေ့ဖြစ်ပြီးလက်နက်ကင်တိုက်ခိုက်ရေးလမ်းစဉ်လက်နက်ဆွဲကင်ပြီးအာဏာရယူရေးလမ်းစဉ်နဲ့တီထောင်စုမှခွဲထွက်ရေးလမ်းစဉ်ကိုသာဥတီနေကြောင်းယူဆရမှာဖြစ်ပါတယ်စသဖြင့်ပြောဆိုခဲ့ပါတယ
်အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်တရုတ်နိုင်ငံရဲ့တွန်းတွန်းတက်တက်ဂျားဝင်ညှိနှိုင်းဆောင်ရွက်မှုတွေရှိနေပေမဲ့တပ်မတော်နဲ့ဝါအဖွဲ့ဦးဆောင်တဲ့တရုတ်နယ်စပ်ကမဟာမိတ်အဖွဲ့တွေရဲ့ဆက်ဆံရေးအလွန်တင်းမာတဲ့အနေအထားရောက်နေတာတွေ့နိုင်ပါတယ်တဖက်နဲ့တဖက်မယုံကြည်မှုတွေတန်တရားတွေများနေတာကိုလည်းတွေ့မြင်ကြရမှာပါဘလို့ပဲဖြစ်ဖြစ်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ရဲ့ငြိမ်းချမ်းရေးရလိုမှုအတွက်ပြင်ပြတဲ့စိတ်ဓာတ်အိန္ဒိယတရုတ်နိုင်ငံရဲ့နေဆက်ဒေသတည်ငြိမ်လိုမှုစတဲ့အချက်တွေကိုအရင်ခံပြီးဆက်ကြိုးစားရင်တော့လက်နက်ကိုင်ပြည်ပခန့်ရပ်တန့်ရေးနေဆက်ဒေသတည်ငြိမ်ရေးအဆင့်လောက်တော့ရောက်ရှိနိုင်ပါသေးတယ်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့အတွက်ကိုတော့ခက်ခဲခဲခဲနဲ့အကြီးအကျယ်စူးစမ်းကြရဦးမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်